Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်အောက်တိုဘာလ12ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံထွင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မအနင်္ဂလာတို့ပြောပြမှာပါ။အမေရိကန်ရဲ့အကြီးအကဲမဟာမိတ်တွေဖြစ်ကြတဲ့ကတ်စ်တပ်ဖွဲ့တွေနဲ့တူကီတပ်တို့ကြားဆီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေထဲမှာအမေရိကန်တပ်တွေကြားညက်တဲ့အနေအထားကိုရောက်နေပါတယ်။ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ် John Sullivan ကိုအမေရိကန်သမ္မတ Trump ကနာမည်ဆင်းတင်သွင်းလိုက်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်နဲ့အနီးတစ်ဝိုက်ကိုနေပေါင်း60အတွင်းအဆိုအဆုံတိုက်ဖုန်းမုန်တိုင်းကြီးအခုသတင်းကြေညာနေချိန်မှာစတင်ဝင်ရောက်တိုက်ခတ်နေပါပြီ။ဒီလိုနောက်ဆုံးအသတင်းတွေကိုကြားမှာပါမဆုမွန်
။ဟုတ်ကဲ့ပါနန်းလောင်ရေဒီကနေ့ညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမယ်။ထိတ်တဲရောက်သတင်းလွှာတွေကတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ဘက်မှာတော့ဂျာတွေကနေနေပေါ်အထိလက်နက်ကြီးကြီးတွေကျလို့ကလင်းငယ်လေးတွေအပါအဝင်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလိုအရသာသိဆုံးမှုတွေအပေါ်မှာတအောင်မျိုးသမီးအဖွဲ့အကြံပေးက
တိတိမှပြစ်တာမဟုတ်ဘူး။သူကဘယ်နာနေလို့နေမှလည်းမသိဘူးရွာထဲကိုပြစ်ပြစ်ချလေနက်နက်ကြီးတွေ
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်။နောက်ဂျပန်နိုင်ငံမှာတော့နှစ်ပေါင်း60ကျော်အတွင်းဒီတိုက်ဖုန်းမုန်တိုင်းကြီးဟာဂျီဘီကာတိုကျိုမြို့တော်အပါအဝင်မြန်မာအများစုနေထိုင်တဲ့အရှေ့ဘက်ခြမ်းဒေသကိုဝင်ရောက်တိုက်ခိုက်နေတဲ့အပေါ်မှာတော့ဒီမြန်မာတွေမုန်တိုင်းပေးဘလို့ပြင်ဆင်နေတယ်လဲဆိုတာနဲ့ရှင်းနေရွေးကောက်ပွဲမှာတမလာလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ကြမယ်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တွေဟာရှင်းသတင်းပတ်ထဲမှာတော့ Ohio ပြည်နယ်မှာစကားဆက်ထိုးကြမှာပါ။ဒီလိုသတင်းတွေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးကြပါဦးရှင်။
အမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်တွေဖြစ်ကြတဲ့ကတ်စ်တပ်ဖွဲ့တွေနဲ့တူရကီတပ်တို့ကြားဆီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေထဲမှာအမေရိကန်တပ်တွေကြားညက်နေတဲ့အနေအထားကိုရောက်နေပါတယ်။နှစ်ဖက်တပ်ဖွဲ့တွေနောက်ဆုံးမဲ့လက္ခဏာတွေကိုလည်းမတွေ့ရပါဘူး။အခုလိုအခြေအနေတွေကိုအခွင့်ကောင်းယူပြီးတော့ Daesh လို့ဒေသတွေမှာခေါ်ကြတဲ့ IS အစိုးရအကြမ်းဖက်သမားတွေပြန်ပြီးတော့ကောင်းထောင်လာမယ့်အနေအထားတွေတွေ့နေရတယ်လို့အမေရိကန်စစ်ဖက်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားမြောက်ပိုင်းကကတ်စ်တပ်ဖွဲ့တွေကိုတူရကီစစ်တပ်ကကျူးကျော်တိုက်ခိုက်နေတယ်လို့ရကိုသဘောမတူကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမတ်ပဲအစ်ပါကပင်နကွန်စစ်ဌာနချုပ်မှာတောက်ကြနေကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပြပွဲမှာပြောဆိုသွားပါတယ်။ဆီးရီးယားမြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေစစ်လိုက်မှမှစစ်ဖက်တပ်ကျူးကျော်တိုက်ခိုက်တဲ့ကိစ္စကိုအလွန်စိတ်ပျက်မိတယ်လို့တီလို့ရကိုဆန့်ကျင်ကြောင်းလဲမစ္စတာအစ်ပါကပြောဆိုသွားပါတယ်။ဝန်ကြီးအစ်ပါဟာဆီးရီးယားရဲ့တီလို့ရကိုမခံနိုင်တဲ့ဒီကမှာရှင်ဝန်ကြီးအက်စပါဟာတူရကီရဲ့ဒီလိုရကိုလက်မခံနိုင်ကြောင်းပြောဆိုလိုက်တဲ့နောက်ထပ်အစီအမံအရာရှိတဦးလည်းဖြစ်ပါတယ်။အခုလိုဝင်တိုက်တဲ့လိုရကြောင့်အမေရိကန်မဟာမိတ်ဆီးရီးယားဒီမိုကရက်တစ်တပ်ဦး STF ရဲ့စစ်စင်ရေးတွေအပေါ်ထိခိုက်စေတဲ့အပြင် IS အကြမ်းဖက်သမားတွေကိုချုပ်ထားတဲ့အကျဉ်းတောင်လုံခြုံရေးအပြော့သွားနိုင်တဲ့အတွက်ဒေသရင်းတည်ငြိမ်ရေးအပေါ်တရားမှုရှိလာနိုင်တယ်လို့လည်းဝန်ကြီးအက်စပါကပြောဆိုသွားပါတယ်
။အီရန်နိုင်ငံရဲ့ရန်လိုတဲ့အဖြူမှုတွေကိုခံထားနိုင်ဖို့အတွက်အမေရိကန်ကဆော်ရီနိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်ရာပေါင်းများစွာဆဲလက်သွားမှာဖြစ်ပါတယ်။အမေရိကန်ကဆော်ရီနိုင်ငံကိုပို့ဆောင်သွားမဲ့အထက်မှာတိုက်တင်အုပ်စုနှစ်စုနောက်ထပ် Patriot ဒုံးကျည်ပြည့်လွတ်တဲ့ဆင်းလေးစတုံးခွင်းတုံးစနစ်နဲ့တပ်ဖွဲ့ဝင်တွေပေါ်မှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကသတင်းတောက်တွေကိုတောက်ချနေကပြောလိုက်ပါတယ်။ဆော်ရီအာရေဗျနိုင်ငံဟာအချိန်တော်ကြာကလေးကအမေရိကန်နဲ့အတူယက်တီလာတဲ့လုံခြုံရေးမဟာမိတ်ဖြစ်ပြီးသူတို့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြည့်ဖို့စီမင်းစည်းကမ်းတွေကိုအခြေခံထားတဲ့နိုင်ငံတကာတည်ငြိမ်အေဂျင့်မှုကိုကာကွယ်ဖို့အတွက်နောက်ထပ်အကူအညီတွေတောင်းခံခဲ့တယ်လို့အီရန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်လည်းဖြစ်အမေရိကန်နိုင်ငံသားဝန်ကြီးရဲ့အကြီးတန်းအကြံပေးလည်းဖြစ်တဲ့ Brian Hook ပြောပါတယ်အခုလိုတပ်ဖွဲ့တွေဆင်လွတ်မဲ့ကိစ္စနဲ့ပတ်သက်ပြီးအီရန်နိုင်ငံရဲ့ရန်လိုမှုတွေကိုရင်ဆိုင်နေရတဲ့ဒေသတွင်းမဟာမိတ်အတော်များများကလည်းထောက်ခံကြတယ်လို့သူကဆက်ပြောပါတယ်ပြီးခဲ့တဲ့လကဆော်ရီနိုင်ငံကရေနံထုတ်လုပ်တဲ့စစ်ရုံတွေကိုတိုက်ခိုက်ခံရခြင်းကစပြီးအမေရိကန်တပ်ဖွဲ့ဝင်3,000လောက်ဆော်ရီနိုင်ငံကိုဆေးလွတ်ခဲ့တာဖြစ်ပါတယ်။အဲဒီတိုက်ခိုက်မှုကိုအီရန်နိုင်ငံကလုပ်ခဲ့တာဖြစ်တယ်လို့ပြစ်တင်ခဲ့ကြပြီးတော့အီရန်အနောက်တောင်ပိုင်းကလုပ်ခဲ့တာလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းအီရန်ဘက်ကတော့ဒါကိုလက်မခံဘဲဖယ်ချခဲ့ပါတယ်။ဒီစားပွဲမှာရေနံတွေတင်းပေါ၄စင်းတိုက်ခိုက်ခံရတဲ့ပြီးခဲ့တဲ့မေလကစပြီးတော့အမေရိကန်ကဒေသတွင်းမှာနောက်ထပ်တပ်ဖွဲ့ဝင်14,000လောက်ဆေးလွှတ်ထားတယ်လို့ကာကွယ်ရေးဝန်ကြီးအက်စပါကလည်းပြောလိုက်ပါတယ်ခင်ဗျာ
ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်ဂျွန်ဆာလီဗန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ်ကနမိတ်စင်းတင်သွင်းလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးအဖြစ်လက်ရှိတာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်။မစ္စတာဆာလီဗန်ကိုအထက်လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်တော့ပြီးခဲ့တဲ့အောက်တိုဘာလမှာရုရှားဆိုင်ရာအမေရိကန်သံအမတ်ရာထူးကနေနှုတ်ထွက်သွားတဲ့ဂျွန်ဟတ်စမန်ဂျူနီယာနေရာမှာအစာထိုးတာဝန်ထမ်းဆောင်ရမှာပါ။မစ္စတာဆာလီဗန်ကိုရွေးချယ်ဖို့စဉ်းစားထားကြောင်းပြီးခဲ့တဲ့အောက်တိုဘာလမှာပြောဆိုထားတဲ့သမ္မတဒေါ်နယ်ထရမ်ကသူ့ရဲ့ဆုံးဖြတ်ချက်ကိုမနေ့တောက်ချာနေ့ကကြေညာခဲ့တာပါ။သမ္မတထရမ်အစိုးရရဲ့အစောပိုင်းကာလကလေးကနိုင်ငံခြားရေးဒုဝန်ကြီးအဖြစ်တာဝန်ထမ်းဆောင်လာတဲ့မစ္စတာဆာလီဗန်ဟာနိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကိုသမ္မတထရမ်ကပြီးခဲ့တဲ့နှစ်မှာရာထူးကဖယ်ရှားလိုက်ပြီးတဲ့နောက်အချိန်တိုကာလတစ်ခုအထိတာဝန်ကြီးတာဝန်ယူခဲ့ပါသေးတယ်။နိုင်ငံခြားရေးဒုဝန်ကြီးတာဝန်အတွက်အထက်လွှတ်တော်ကထောက်ခံမဲ96မဲကန့်ကွက်မဲ4မဲနဲ့2018ခုနှစ်မှာအတည်ပြုခဲ့တာဖြစ်ပါတယ်။သူ့ကို Republican တွေကရော Democrat အမတ်တွေကပါကြည်ကြဲပြပြထောက်ခံခဲ့ကြတာလည်းဖြစ်ပါတယ်။
ကုလသမဂ္ဂမှာဗန္နာရေးအကျက်သေးတွေနဲ့ရင်ဆိုင်နေရတာကြောင့်ခီးသွားတာတွေအစည်းအဝေးတွေနဲ့ရုပ်လုံငယ်နဲ့ဆိုင်တဲ့ကိစ္စရဲ့အတော်များများကိုဖျက်တော့ရှော့ချဖို့ကုလသမဂ္ဂတွေမှုချုပ်ကအမိန့်ထုတ်လိုက်ပါတယ်။ကုလသမဂ္ဂဟာဆယ်စုနှစ်နီးပါးတစ်ခုအတွင်းမှာအစိုးရဆုံးဗန္နာရေးအခြေအနေနဲ့ရင်ဆိုင်နေရပြီးတော့အဲ့လိုဗန္နာရေးအခက်အခဲကြောင့်ကုလသမဂ္ဂရုံးအားလုံးနဲ့ကမ္ဘာတစ်ဝန်းမှာရှိတဲ့ကုလသမဂ္ဂလုပ်ငန်းစဉ်အားလုံးကိုလာမယ့်တလနေ့ကစတင်ပြီးတော့ဒီဗန္နာရေးကျက်သေးကိုရင်ဆိုင်ဖြေရှင်းဖို့အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအမိန့်ထုတ်လိုက်တာပါ။အခုဆိုရင်ကုလသမဂ္ဂရဲ့အစည်းအဝေးတွေကိုရဆိုင်ထားသလိုရုံးမှအသုံးပြုနေတဲ့ဓာတ်လေကားတွေတရားဝင်ခီးသွွာလာမှုတွေကိုလည်းရနာထားပါတယ်။ဒါပြင်ကုလသမဂ္ဂရုံးချုပ်ပြင်ဘက်ကဒီဘက်နေရောရုံးတွင်းကအပူပေးတဲ့စနစ်တွေကိုလည်းရပ်တန့်ထားတယ်လို့ဆိုပါတယ်။အခုလိုရနာထားတဲ့အတွက်အလုံးလုံးတဲ့နေရာမှာကျိုးဆက်တွေရှိလာမှဖြစ်ပြီးတော့နောက်ထပ်တစ်စုံတရာမပြောမချင်းဆက်ပြီးတော့ရနာထားဖို့လည်းပြောကြားထားပါတယ်ခင်ဗျာ။
ဒီရီအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်နဲ့အနီးတစ်ဝိုက်ကိုနှစ်ပေါင်း60အတွင်းအဆိုးအဝါဆုံးတိုက်ဖုန်းမုန်တိုင်းကြီးအခုကျမတို့သတင်းကြေညာနေတဲ့အချိန်မှာပဲစတင်ဝင်ရောက်တိုက်ခတ်နေပါပြီ။ဟာဂီဗီမုန်တိုင်းဟာဒေသစံတော်ချိန်စနေညပိုင်းမှာတိုကျိုမြို့အနောက်တောင်ပိုင်းကနေကုန်းတွင်းပိုင်းကိုစတင်ဝင်ရောက်တာဖြစ်ပါတယ်။တိုကျိုမြို့နဲ့အနီးတစ်ဝိုက်တွေမှာမိုးရေချိန်အနည်းငယ်ရှိလောက်တဲ့အထိအနေထားထိမိုးရွာသွန်မယ်လို့ဂျပန်မိုးလေဝသဌာနကသတိပေးထားပါတယ်။ရှီဇိုကုအရက်ကိုမုန်တိုင်းမဝင်ရောက်ခင်ကလေးမှာပဲတိုကျိုမြို့နာကပင်လယ်ပြင်ကိုဗဟိုပြုပြီးတော့ပြင်းအား 5.3 ဆင့်ရှိတဲ့ငလင်းလှုပ်သွားခဲ့ပါသေးတယ်။အခုလက်ရှိအချိန်ထိတော့ဂျပန်အစိုးရ NHK သတင်းဌာနရဲ့ပြောကြားချက်အရလူတအူးတေဆုံး၄ဦးပျောက်ဆုံးနေပြီး52ဦးထဏ်ရာရရှိထားတယ်လို့သိရပါတယ်။အရှိတ်ကန်ယူရန်ကိုအင်အားကြီးတိုက်ဖုန်းမုန်တိုင်းကြီးဟာဂီဘီချီကလာနေတဲ့အချိန်မှာပဲမုန်တိုင်းလမ်းကြောင်းပေါ်ကလူတွေကိုဘေးလွယချက်ချင်းရှောင်ရှားကြဖို့အစိုးရကအစောပိုင်းကတည်းကတိုက်တွန်းထားတာပါ။မချုံစပူလောက်အောင်စံချိန်တွေမိုးရွာသွန်းနေတာကိုတိုင်တာတွေ့ရှိထားတယ်လို့လည်းမိုးလေဝသဌာနပြောခွင့်ရယူရှူကီကီဂျီဝါရာကဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့လပိုင်းကတိုက်ခတ်သွားတဲ့တိုက်ဖုန်းမုန်တိုင်းကြောင့်လူနေအိမ်တွေပျက်စီးပြီးတော့လက်စစ်တအားတွေပါပြတ်တောက်ခဲ့ရတဲ့တိုကျိုမြို့အနောက်တောင်ဘက်ကစီရင်စုနယ်မြေတွေမှာရောမြောက်ပိုင်းချီပါအရာမှာပါမိုးတဲထားနေတာလည်းဖြစ်ပါတယ်။
တရုတ်ဆိုရကဟောင်ကောင်ကိုပို့ပြီးတော့တင်းတင်းကြပ်ကြပ်ချုပ်ခိုင်းလာတယ်လို့ယူဆနေတာကြောင့်ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာဒီကနေ့မှဒေါသတကြီးနဲ့လက်နေပေါ်ထွက်ဆန္ဒပြခဲ့ကြပြီးတော့မြေရောက်ယထာဘူရာယုံနေမှာဓာတ်ဆီနဲ့လှုပ်ထားတဲ့ဘုံတွေနဲ့ပြတ်ပောက်ခဲ့ကြတယ်လို့ဟောင်ကောင်ဆိုရကပြောလိုက်ပါတယ်။ဒါပေမဲ့လည်းတယောက်မှတော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့ဆိုပါတယ်။ဆန္ဒပြတဲ့သူတွေဘက်ကအကြမ်းဖက်တိုက်ခိုက်ခဲ့တာကြောင့်ကောင်လွန်တောင်ဘူရာယုံဟာအတော်လေးကိုထိခိုက်ပျက်စီးသွားတယ်လို့ဟောင်ကောင်ဆိုရရဲ့ကြေညာချက်မှာပြောထားပါတယ်။ဆန္ဒပြတဲ့သူရာပေါင်းများစွာဟာအဲ့ဒီအချိန်ကကောင်လုံးရဲ့မှာချီတက်ဆန္ဒပြခဲ့ကြပြီးတော့ကောင်လုံးဘူရာယုံနာကခရိုင်ကိုချီတက်နေကြတာပါဆန္ဒပြတဲ့သူတွေကအများစုဟာလူငယ်တွေဖြစ်ကြပြီးတော့မျက်နှာဖုံးတွေတက်ဆင်ထားတယ်လို့လည်းဆိုပါတယ်ဓာတ်စီနဲ့လှုပ်ထားတဲ့ဘုံနဲ့တိုက်ခိုက်ခဲ့တယ်လို့သတင်းတွေထွက်လာပြီးတဲ့နောက်သိမှကြခင်မှာပဲအတီယုံနေနေရဲတပ်ဖွဲ့ဝင်တောင်ရင်ပေါင်းများစွာဟာလည်းကောင်လုံးရက်ကဆင်ရှာဆွီးခရိုင်ကလမ်းတွေပေါ်မှာဆန္ဒပြတဲ့သူတွေနောက်ကနေလိုက်ခဲ့ပါတယ်ဟောင်ကောင်ရဲ့မြေရောက်ယထာဘူရာယုံနဲ့ဟာဆန္ဒပြပွဲတွေအတွင်းမိချုပ်ခံရတာတွေဖက်စည်းခံရတာတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းလုံးဝပိတ်ထားရကနေမနေ့တောက်ကြနေကမှပြန်ပြီးတော့ပုံမှန်တိုင်းပြန်ဖွင့်ခဲ့တာဖြစ်ပါတယ်။ဟောင်ကောင်မှာနေ့စဉ်မြေရောက်ယထာအသုံးပြုတဲ့သူဟာတနေ့ကို5သန်းလောက်ရှိတာဖြစ်ပါတယ်ခင်ဗျာ။
တရုတ်သမ္မတရှီကျင်းပင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာအိန္ဒိယနိုင်ငံတောင်ဖက်ကန်ယူရန်ငါမြို့တစ်ခုမှာမနေ့တောက်ကြနေ့ကအလို့တဘောတွေ့ဆုံပါတယ်။ကောင်းဆောင်ဦးတို့ဟာမဟာဘာလီပါရာမြို့ကရှေဟောင်ဘိမှန်၃ခုကိုလည်းတွားရောက်လဲပတ်ခဲ့တာပါ။ပင်လယ်ကမ်းဆက်မှာပဲပင်လယ်ကမ်းဆက်ကမှ ဖျားကူဘရားကြောင့်တစ်ခုရှိမှသမရရှိကဝန်ကြီးချုပ်မိုးဒီကကြိုးဆိုတော့ဆက်ပြီးတော့အလို့တဘောဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။အိန္ဒိယတို့ထိန်းချုပ်ထားတဲ့ကက်ရှမီးယားနယ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရုပ်သိမ်းခဲ့တဲ့အိန္ဒိယရဲ့လောရကိုစန့်ကျင်ကြောင်းပါကစ္စတန်နိုင်ငံရဲ့ပြောဆိုချက်အပေါ်ထောက်ခံကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပြီးရက်ပိုင်းအတွင်းမှာပဲအိန္ဒိယနိုင်ငံကိုတရုတ်သမားရှိရောက်ရှိလာတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကတော့အိန္ဒိယနိုင်ငံရဲ့ပြည်တွင်းရေးကိုတခြားနိုင်ငံကဝေရောက်ဆွဲဖက်ဖို့မလိုဘူးလို့တုံ့ပြန်ပြောဆိုထားပါဒီတွစ်ဆောင်ပွဲမှာနှစ်နိုင်ငံကြားထိလွယ်ရှာလွယ်ဖြစ်တဲ့ကက်ရှမီးယားအရေးဆွေးနွေးကြမလားဆိုတာကတော့တာဝန်ရှိသူတွေဘက်ကအတည်ပြုပြောဆိုတာမျိုးမရှိသေးပါဘူးတွစ်ဆောင်ပွဲမှာနှစ်နိုင်ငံအနေနဲ့အစွန်ရဝါရဆွဲတွသွင်းမှုတွေကိုဆန့်ကျင်ဖို့ပူးပေါင်းဆောင်ရွက်ရေးခေါင်းဆောင်တို့ကတိကဝတ်ပြုခဲ့ကြတယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဗာဂျေကိုခလေးကိုကိုးကားပြီးတော့ Press Trust of India ကတောက်ကြနေကသတင်းတရားမှဖော်ပြရေးသားခဲ့ပါတယ်
ယူရို2020ဥရောပဖလားခြေစစ်ပွဲတွေကိုမနေ့တောက်ချနေရတော့ကြတာမှာဖြင်းသစ်ပေါ်တူဂီကိုအနိုင်ရပြီးတော့အင်္ဂလန်သင်းရှုံးသွားပါတယ်။အုပ်စု A က Czech နဲ့အင်္ဂလန်တို့ပွဲကို Czech နိုင်ငံမှာကစားကြတာမှာ Asian Czech အသင်းကအင်္ဂလန်ကို2-0နဲ့နိုင်သွားပါတယ်။အင်္ဂလန်အသင်းက Harry Kane ကပထမပိုင်း5မိနစ်မှာ penalty ကနေဂိုးရင်သွင်းခဲ့ပေမဲ့ Czech က Brabeck က9မိနစ်မှာပြန်ချေခဲ့ပြီးတော့အနိုင်ဂိုးကိုတော့ Andrzej ကဒုတိယပိုင်း85မိနစ်မှာတွင်းယူသွားခဲ့တာပါ။ဒီပွဲရှုံးသွားတာကြောင့်အင်္ဂလန်သင်းဟာ5ပွဲမှာ4ပွဲနိုင်တပွဲရှုံ12မှတ်နဲ့ check နဲ့အမှတ်တူနေပါတယ်။ဒါပေမဲ့လည်းအင်္ဂလန်သင်းကတပွဲရှော့ကန်ထားတာကြောင့်အုပ်စုထိပ်မှာရှိနေတာဖြစ်ပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ကမ္ဘာချန်ပီယံပြင်သစ်ကအိုင်စလန်ကိုတကူးကိုမရှိနဲ့နိုင်ခဲ့ပြီးပြင်သစ်အသင်းဟာအုပ်စုထိပ်မှာရှိနေပါတယ်။လက်ရှိဥရောပချန်ပီယံပေါ်တူဂီအသင်းကတော့လူဇမ်ဘတ်ကို3-0မရှိနဲ့နိုင်သွားပါတယ်။ဒါပြင်ယူကရိန်းကလစ်သူအိနီးယားကို2-0မရှိနဲ့နိုင်ပြီးတူရကီကလည်းအော်ဘေးနီးယားကို2-0မရှိနဲ့နိုင်ပါတယ်။တူရကီကနဲ့ပြင်သစ်ကအုပ်စု H မှာ9ပွဲကစားပြီးတော့6ပွဲနိုင်တပွဲရှုံး18မှတ်စီရှိထားပြီးတော့တူရကီကဂိုးကွာချမှုနဲ့ထိမ့်မှရှိနေပါတယ်။အုပ်စု B မှာတော့ယူကရိန်းက6ပွဲမှာ16မှတ်နဲ့ဇယားထိမ့်မှရှိနေပြီးပေါ်တူဂီကတော့5ပွဲမှာ17မှတ်နဲ့ဒုတိယနေရာမှာရှိနေပါတယ်။ဒီကနေ့မှာတော့ဂျော်ဂျီယာနဲ့အိုင်လန်၊ဒန်မတ်နဲ့ဆွစ်ဇာလန်ဖာရိုနဲ့ရူမေးနီးယားဘော့စနီးယားနဲ့ဖင်လန်မော်တန်နဲ့ဆွီဒင်နော်ဝေးနဲ့စပိန်အီတလီနဲ့ဂရိစ်တို့ကစားကြဖို့ရှိပါတယ်ခင်ဗျာ
စနေနေ့နေ့ကင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တကြိုင်နဲ့တည်း VOE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးစနေနေ့နေ့ကင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်ဘက်မှာတော့ရွာတွေကနေအိမ်တွေပေါ်လက်နက်ကြီးကြီးကျလို့ကလေးငယ်လေးတွေအပါအဝင်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြားကလေးငယ်လေးတွေကိုဝင်ဆောင်မိခင်တွေအပါအဝင်အရက်သားတွေထိခိုက်ဒဏ်ရာရမှုတွေပေါ်မှာတော့အရက်သားတွေကိုပြစ်မှတ်ထားမတိုက်ခိုက်ဖို့နဲ့နင်းနာခဲ့ရသူတွေအတွက်တရားမျှတမှုရဖို့နောက်ဒါကဘသူလက်ချက်ဆိုတာစုံစမ်းဖော်ထုတ်ပေးဖို့ NND အစိုးရကိုတိုင်းရင်းဒေသကစစ်မီးငြိမ်းရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်အသေးစိတ်နားဆင်ပါရှင်ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TLNA နဲ့မြမဆိုးရစစ်တပ်တို့ကြားရှမ်းပြည်နယ်မြောက်ပိုင်းသိန်းညီမျိုးကွက်ခိုင်မျိုးတွေမှာဒီသတင်းပတ်တွေအတွင်းရက်ဇက်တိုက်ဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတာပါမနေ့တုန်းကသိန်းညီမျိုးနယ်ထဲမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့အရက်သားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကလုံခြုံရေးစိုးရိမ်မှုတွေနဲ့အတော်လေးကိုထိတ်လန့်တုန်လှုပ်နေကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မျိုးနယ်ထဲမှာလည်းဖျားရိုက်အုပ်စုမန်းအောင်စုစည်းကြေးပါတယ်ရွာတဲ့အထိနေနေပေါ်လက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့နေ6လုံးထိမှန်ပြီးကလေးငယ်လေးတွေထိခိုက်ဒဏ်ရာရခဲ့တယ်လို့ TLL တအောင်ပလောင်တပ်ဖက်ကဒီကနေ့သတင်းထုတ်ပြန်ပါတယ်အခုလိုမျိုးရှမ်းမြောက်ပိုင်းတွင်မှာကလေးငယ်လေးတွေအပါအဝင်ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်ဦးတွေနဲ့ဒေသခံအရက်သားတွေထိခိုက်ဒဏ်ရာရတာကြေးရွာတွေကနေနေပေါ်အထိလက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုတွေပေါ်မှာရှုံချကြောင်းတအောင်မျိုးသမီးအဖွဲ့ကပြောပါတယ်အခုလိုမျိုးလက်နက်ကင်တက်တွေဘက်ကအရက်သားတွေကိုပစ်မှတ်ထားတိုက်ခိုက်မှုတွေကိုရက်တန်းကရက်ဖို့နဲ့နင့်နာခဲ့ရသူတွေအတွက်တရားမျှတမှုတွေပေးဖို့တအောင်မျိုးသမီးအဖွဲ့ရဲ့အကြံပေးလွေပိုးညင်က VOA မြန်မာပိုင်းကိုပြောပါတယ်
။တမရော်ဘက်ကပေါ့လေလက်နက်ကြီးတွေနဲ့ပစ်တဲ့ဟာပေါ့။သူတို့ရန်သူဖြစ်တဲ့အဖျင်းလေတို့ဟိုဟာတို့နေတဲ့နေရာဟိုတိတိမှပစ်တာမဟုတ်ဘူး။သူကဘယ်နာနေလို့နေမှလည်းမသိဘူးရွာထဲကိုပစ်ပစ်ချတာလေလက်နက်ကြီးတွေအဲ့လိုပြတဲ့အတွက်ကြောင့်မို့ဒီလိုမျိုးကလေးတွေအဖိုးကြီးဖွားကြီးတွေအိမ်ထဲမှာအိမ်နေတဲ့လူတွေကိုထိသွားတဲ့ဟာမျိုးတွေကဒါအများကြီးဒီရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ဟာတွေကိုကျမတို့တွေ့ရပါတော့เนาะဆိုတော့ဟိုမနေ့ကလည်းဒီအဲ့ဒီ ဖြစ်သွားတဲ့အခါမှာဒါဒီလည်းပဲလက်နက်ကြီးကြောင့်ဖြစ်သွားတဲ့ဟာမျိုးဖြစ်တယ်ဆိုတော့ကျမတို့ကတော့ဒီလက်နက်ကြီးတွေကိုအလွန်အကျွံအသုံးပြုတာဒီဒါဒီနိုင်ငံတကာဥပဒေအရလည်းတတ်မှတ်ထားရှင်စစ်ရဆုံးမှုဖြစ်တယ်ပြုရှင်ရွာတွင်းလို့ပြည်သူလူထုနေတဲ့နေရာမှာပြစ်လို့မရဘူးလို့နိုင်ငံတကာဥပဒေအရတာမြင့်ထားတဲ့ဟာတွေရှိအဲ့လိုဖြစ်တာဒီဘဒုအတွက်မှမကောင်းစစ်တပ်အတွက်မကောင်းသလိုဒီတဘုံတို့တတ်မှတ်တဲ့တဘုံတွေအတွက်လည်းမကောင်းဘူးရွာသားတွေကိုပဲထိခိုက်တဲ့ဟာမျိုးဖြစ်နေ
အထူးသဖြင့်ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့ NLD ရဲ့သားဆိုရလက်ထက်တိုင်းရင်းဒေသကတိုင်းရင်းသားပြည်သူလူထုကိုနိုင်ငံသားတို့ရဲ့အခွင့်အရေးနဲ့အညီလုံခြုံစိတ်ချမှုရှိအောင်ဖန်တီးဆောင်ရွက်ပေးဖို့ကိုလည်းတောင်းမျိုးသမီးတူဦးဖြစ်တဲ့လွေပိုညင်ကတောင်းဆိုပါတယ
်။သမတော်ကအများရန်ပြောရလေ။သမရကိုယ်တိုင်ကျွန်တော်တို့ကိုဖိုးဆစ်စင်တဲ့ဟာတွေကိုမရက်ခိုင်းဘူး။နိုင်ငံတော်အကြံပေးကိုယ်တိုင်တော့မှကျွန်တော်တို့ကိုမရက်ခိုင်းဘူးလို့အများရန်ပြောတယ်။အဲ့ဒီတော့အစိုးရလို့ပြောတဲ့အခါမှာပြည်သူလူထုကိုကာကွယ်ဖို့တာဝန်ရှိတယ်ပဲပြည်သူလူထုမဆိုကျမတို့ကအတူတူကရှင်သွဲနေထိုင်ရေးကိုစဉ်းစားတယ်ဆိုလို့ရှိရင်ဒါအစိုးရတက်တက်ပြည်သူလူထုကိုကာကွယ်ရမယ့်တာဝန်ရှိရဲ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့အခုဖြစ်ပြက်နေတဲ့အပေါ်မှာအစိုးရအနေနဲ့ဘယ်လိုတာဝန်ယူဖြစ်ရှင်းပေးမလဲဆိုတဲ့ဥစ္စာကိုကျမပြန်ပြီးတော့မေးချင်ပါတယ်
အခုလိုမျိုးရှမ်းမြောက်ပါဝေတိုင်းရင်းဒေသတွေကတိုက်ပွဲတွေဖြစ်ပွားတိုင်းအရက်သားတွေထိခိုက်ဒေဆုံးမှုတွေဖြစ်လာတဲ့အခါမှာစစ်တပ်ဘက်ကသတင်းစာရှင်းလင်းပွဲတွေလုပ်ပြီးညှင်းချက်ထုတ်တယ်လို့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဘက်ကလည်းစစ်တပ်ရဲ့လက်ချက်ဖြစ်တယ်ဆိုပြီးထုတ်ပြန်ပါတယ်အခုလိုမျိုးအပြန်အလှန်ဆွဆဲမှုတွေကြောင့်အရက်သားထိခိုက်ဒေဆုံးမှုတွေပေါ်မှာတော့ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေကိုအသေးချာလှုံ့ဆော်တင်တယ်လို့မြန်မာနိုင်ငံရဲ့အကဲခတ်သူရှမ်းပြည်နယ်တီဘောမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်တဲ့ဦးရဲထွန်းကအကြံပြုပါတယ
်ဒီကအားဖြင့်တော့ပါဝင်ပတ်သက်တဲ့ကာယကံရှင်လက်နက်ကင်အဖွဲ့အစည်းတွေကိုနိုင်ကအတိရှိရှိနဲ့စောင့်ထိုင်းမှအတိရှိရှိစောင့်ထိုင်းနေဆိုတာကတကယ်လို့အဲ့လိုကျူးလွန်ခဲ့တယ်ဆိုလို့ရှိရင်လည်းကို့အဖွဲ့အစည်းအတွင်းမှာအဲ့လိုရေးယူမှုတွေလုပ်ဖို့ပေါ့လေအဲအဲ့ဒါလို့လုံးမလာလဲထိရောက်နိုင်မယ်လို့ကျွန်တော်ကတော့ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာအခုဖက်ပြီးုံခြေကဥပဒေအရာကျမတို့ကလှုပ်ဆောင်တဲ့ကိစ္စတွေကိုရတအစိုးရကဘာမှထိန်းကျောင်းလို့မရဘူးဖြစ်နေတယ်။ဆိုတော့ပြောချင်တာကမထက်ကသဘောတူတယ်ဥပမာဟလာဒိုင်းလူကြီးလို့အဖွဲ့အမျိုးကနေပြီးတော့စုံစမ်းစစ်ဆေးပြီးတော့အဲဒါဟိုပေါ်ထုတ်စုံစမ်းတာကိုလက်ခံပါမယ်ဆိုတော့အခြေအနေမျိုးရောက်အောင်ကျွန်တော်တို့ကစောင့်ကြည့်တဲ့အဖွဲ့တွေဖွဲ့နိုင်ခဲ့ရင်တော့ထိရောက်တယ်။အဲ့လိုမဟုတ်ရင်တော့စုံစမ်းစစ်ဆေးတဲ့အဖွဲ့တွေကိုနိုင်ကလွတ်လွတ်လပ်လပ်ကြည့်ရရအောင်စုံစမ်းနိုင်မယ်မဟုတ်ဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ
်။လက်တော်အချိန်ဒီမှာတော့တိုင်းရင်းသားလက်နက်ကိုင်တန်ကြီးနောင်မဟာမိတ်အဖွဲ့ဒီဘက်ကနှစ်ကုန်တဲ့အထိတစ်ဖက်သက်အပြစ်ရက်မယ်လို့ကြေညာချက်ထုတ်ပြန်ထားပြီးတွဲဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲတိုင်းရင်းဒေသတွေမှာတော့တိုက်ပွဲတွေကအပြင်းအထန်ဖြစ်ပွားနေစေဖြစ်ပါတယ်ရှင
်။ဒေါ်ရရှင်များရှင်ကြာသေးခင်ကပဲစူရော်ဖြူဖြူစုံအပါဝင်မှုနဲ့သုံးဦးကိုဝင်းစေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာတော့မှားရင်ဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါမှမဟုတ်တာဟာအပြစ်မရှိသူတွေအတွက်နှစ်နာစရာလောက်ရဲ့အဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိတဲ့အရေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လည်းအရေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြာခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအတိအကျတာဝန်ရှိတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမင်းများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုတိုင်းမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် viewer ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ viewer ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ဒါရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဂျပန်နိုင်ငံကမုံတိုင်းဘေးအန္တရာယ်တွေအတွက်ဂျပန်ရောက်မြန်မာတွေဘလို့ကြိုတင်ပြင်ဆင်ကာကွယ်မှုတွေလုပ်နေပါသလဲဆိုတာကြည့်ရအောင်ပါ။ဂျပန်နိုင်ငံမှာတော့လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကလူပေါင်း1200ကျော်သေဆုံးခဲ့ရတဲ့အားပြေးမုံတိုင်းနဲ့ဆင်တဲ့တိုင်ဖုန်းမုံတိုင်းဟာဂျီဘီစာ
Tokyo Muro Pawin, Yama Nyazu Nitaine, Shiva Chen Tidago, Sunny Nitida Sanoji Nyabai Chima, Wiyao Taikanibare, Pazan Nibam Yaza de Eapin Tazo Monai Lupionai Nabare, Timonai Tango Kanayalu, Tawin Shiatu Ribaka, Parimia Pinsin Pita Badale, Tokyo Muro Naga, Yokohama Muma Nitaine, Umo Jodugo, Tokim Yutaga Satu Mimiano, Umo Joduga Kulu Satibare.
ဒီတစ်ခေါက်မုန်တိုင်းရဲ့ဘယ်လိုကထူးခြားချက်ကိုအချက်လေးချက်တို့ခွဲပြောတာရှိပါတယ်။ဘာလဲဆိုတော့မုန်တိုင်းရဲ့အခြေဝန်းကဇီစာပြီးဖြစ်လာပြီးရွေ့လာတဲ့အချိန်မှာလေအခြေဝန်းကကီလိုထောင်၄၀၀ကျယ်တဲ့ဥစ္စာအရန်ကိုကြီးတယ်ဆိုတဲ့ပမာဏပြီးတော့မှဒီမုန်တိုင်းရဲ့တိုင်ဖုန်းတွေရဲ့အလဲကောင်းမျက်စိကအရန်ကိုထင်းနေတဲ့ကိစ္စကဒီမုန်တိုင်းလယ်ပြီးလာတဲ့ဥစ္စာကပမာဏတရ ပြီးတော့ဆက်ပြီးတော့ဒီလာပြေကဏ္ဍမှာဒီအမြင့်ဆုံးဖြစ်နေတဲ့အချိန်ကိုရောက်မှာဆိုဆိုအပြင်းဆုံးခါမှာပေါ့နော်။ ပြီးတော့သရုပ်ထအချက်ကတော့ဒီလာပြေကဏ္ဍမှာဒီအမြင့်ဆုံးဖြစ်နေတဲ့အချိန်ကိုရောက်တာမှလို့ငကိုယ်တွေကရေကပင်လယ်ကမ်းဒဏ္ဍာရေကမြင့်နေတဲ့အချိန်မှာမုံတိုင်းအားနဲ့ဆိုတော့လူနာပြောတဲ့နှစ်ပေလောက်ထိမြင့်မယ်ဆိုရင်ကဘယ်လိုခေါ်မလဲအဆွေအဆိုးဆုံးဆိုတဲ့ဟာမျိုးပေါ့နော်။ဆိုတော့အဲ့ဒီဒေတာမှာမြန်မာတွေနဲ့အများကြီးရှိမယ်ထင်တယ်ဒီမြန်မာတွေနှစ်ပတ်သက်ပြီးတော့ဘာသူ
ဒီကိစ္စတွေမှာတက်တက်ကြွကြွတာမှကြီးကိုယ်တိုင်တိုင်းဟောတာမှုရှိတွေကိုယ်တိုင်ကနေပြီးတော့သိချာ။အင်တာနက်ပေါ်ကဝက်ပေ့ချ်မှာလုတ်တယ်လို့မျိုးဟိုဖြစ်ပြီဆိုတာနဲ့တက်ဆိုင်ရာဟိုအနေအထားတွေကိုလိုက်ပြီးတော့အားပေးကိစ္စတွေလောက်ပါဒီခေါက်လဲတိုင်ဟောမှာနေပြီးကြာရထုတ်ထားတယ်။ဟုတ်ကဲ့ဆိုတော့ဒီလိုဒရီပေးချက်တွေကြတော့ဒေတာကနေပါတွေလုပ်နေကြတယ်အခုလိုပေါ့နော်မုံတိုင်းဖြတ
က်ကွက်ရက်ကွက်မြို့နယ်မြို့နယ်အတိုင်းမှာဒီ hazard map ဆိုတဲ့ဟာဘေးတဘောဘေးရန်နေရှိတဲ့မြေပုံဆိုတဲ့ဥစ္စာရှိပါတယ်အဲဒီဟာကဘယ်လိုလဲဆိုတော့မြေပြိုနိုင်တဲ့နေရာမိုးရမ်းကြီးရင်တောင်ဆောင်တွေရှိတဲ့နေရာတွေမှာရေဘလောက်ကြီးသွားနိုင်တဲ့ဥစ္စာတင်းကြလောက်ထားရှိပါတယ်ဆိုတော့အဲ့ဒါပေါ်မူတည်ပြီးတော့အိမ်တိုင်းအိမ်တိုင်းရက်ွက်တိုင်းရက်ွက်တိုင်းကကော့ကိုပြင်ဆင်ထားဖို့ကြည်ထားဖို့ဆိုတဲ့ဥစ္စာမျိုးပြောထားသလိုမျိုးနောက်ပြီးတော့ဒီမြို့နယ်အစိုးရကနေပြီးတော့သတိပေးတဲ့ warning ထုတ်တဲ့ဥစ္စာမှာအဆင့်တွေအများကြီးခွဲထားပါတယ်ကျွန်တော်တို့အိမ်ရင်းရက်ွက်နေရာမှာကလေးငယ်လေးတွေနဲ့ပိုးကြီးဖွားကြီးရှိတဲ့အိမ်တွေဆိုရင်အဆင့်3ဆိုတာနဲ့ဒီအိမ်ကနေပြီးတော့လမ်းလျှောက်သွားရင်9မိနစ်လောက်လျှောက်ရတဲ့ဒီသားရဲ့မူလာရန်ကြောင်းကဒီယာယီခုံလုံးတဲ့နေရာနဲ့သတ်မှတ်ထားပါတယ်ဆိုတော့အဲ့နေရာကိုအမြန်သွားဖို့ဆိုတဲ့ဟာမျိုးကြေညာထားတယ်။နောက်အိမ်ကြီးရဲ့အပြင်ရုံးငယ်အပြင်ဝတွေမှာတဲအိတ်တွေချတယ်ဆိုတဲ့အဆင့်မျိုးတွေပေါ့နော်ရုံးစောကြီးဆင်ခိုင်းတယ်ကျောင်းစောကြီးဆင်ခိုင်းတယ်မလို့ရဘဲနဲ့အပြင်မထွက်တာအများကြီးပါပဲပြင်ဆင်တဲ့အပိုင်းတွေကဆိုတော့ဒီခေါက်ကအကြီးရတော့ရန်ကြီးဟာကြီးဖြတ်မယ်ဒါပေမဲ့အပျက်စီးကတော့ဘယ်လိုဖြစ်မလဲဆိုတဲ့ဟာမျိုးနည်းစိတ်ဝင်စားစောင့်ကြည့်နေလူတွေစီထားတဲ့အဆင့်မှာတော့ကျွန်တော်တို့ပြောရရင်တော့တကယ်လို့အပြည့်စုံလုပ်ထားကြပါတယ်
တိုကျိုမြို့တော်နာကယိုကိုဟာမာမြို့မှာနေထိုင်တဲ့ဦးမိုးကျော်သူကိုဒေါခင်မြို့တပ်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်တော်ရရှင်များရှင်လာမယ့်ရှင်းနှစ်ရွေးကောက်ပွဲမှာတော့တမရလောင်းဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းတဒါစင်ဟာရှေ့သတင်းပတ်အင်ကာနေကြရင်တော့အိုဟိုင်းယိုးပြည်နယ်ဝက်စတဘေးလ်မြို့မှာစကားစစ်ထိုးကြမှာဖြစ်ပါတယ်။ဒီစကားစစ်ထိုးပွဲမှာတော့တမရဒေါ်နယ်ထရန့်ပေါ်မှာအရေးယူနိုင်ရေးလွှတ်တော်ရဲ့စုံစမ်းမှုတွေကအဓိကလွှမ်းမိုးနေမယ့်အလားလာတွေရှိနေပါတယ်။ဒီကြောင့် VOA သတင်းတောက်ဂျင်းမလုံးရဲ့သတင်းဆောင်မကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင်
။အင်ကာနေစကားစစ်ထိုးပွဲမှာတော့ဒီမိုကရက်ကိုယ်စားလှယ်ကျမ်းမှာရှေ့တန်းရောက်နေပေမဲ့မကြာခင်ကတည်းကလူလူသဘောထားစစ်တမ်းတွေအရာထောက်ခံမှုယွနယ်လာနေတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ကိုအထူးကအာရုံစိုက်ကြပါလိမ့်မယ်။ဒုသမ္မတအောင်ဘိုင်ဒန်ကတော့သမ္မတဒေါ်နယ်ထရန့်ကိုအရေးယူရေးဂျိုးပမ်းမှုတွေကိုထောက်ခံတဲ့အကြောင်းဒီသတင်းပတ်ထင်မှာပဲပြောဆိုထားတာပါ
။ He's already convicted himself in full view of the world and the American people. Donald Trump has violated his oath of office, betrayed this nation.
ကမ္ဘာနဲ့အမေရိကန်ပြည်သူတွေရဲ့ရှေ့မှောက်မှာပဲပြစ်ရှိတယ်ဆိုတာသူကိုယ်တိုင်ပြသခဲ့ပြီးပါပြီ။ဒေါ်နယ်ထရမ့်ဟာသမ္မတတာဝန်အတွက်ကျန်းသစ္စာချိန်ဆထားတာကိုဖောက်ဖျက်ခဲ့တယ်လို့တိုင်းပြည်ပေါ်မှာလည်းသစ္စာဖောက်ခဲ့တာမို့အရေးယူခံရမယ့်လုပ်ရက်တွေကိုကျူးလွန်ခဲ့သူတွေဖြစ်ပါတယ်
။အခုနောက်ဆုံးဒုသမ္မတအောင်ဘိုင်ဒန်မှာထောက်ခံလိုက်တဲ့သမ္မတထရမ့်ပေါ်အရေးယူနိုင်ရေးကြိုးပမ်းမှုတွေကိုအားပေးနေသူတွေထဲမှာတော့ တနလောင်းဖြစ်ရှင်ပြန်မှာအဓိကပြန်ပြတူဖြစ်တဲ့ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren လည်းတူပါဝင်ဖြစ်ပါတယ်
What he has done has committed impeachable offenses.
ဒီနိုင်ငံလောရက်တွေကိုသူကျူးလွန်နေတာပါ။ဒါကြောင့်လည်းသူ့ကိုအရေးယူတင်ပါတယ်
။မချာရင်ငါလူလူစစ်တမ်းတွေအရထက်လွှတ်တော်အမတ် Warren ဟာထောက်ခံမှုတိုးလာနေပြီးသူ့သမ္မတဟောင်း Biden ကိုလည်းအမိလိုက်လာနေပါတယ်။အင်္ဂါနေ့စကားစစ်ပွဲမှာတော့မချန်သေးရင်တော့ပဲနှလုံးရောဂါကြောင့်စိတ်ကူးစမှုခံယူခဲ့ရတာကပြန်လည်တက်တာလာပြီးဖြစ်တဲ့ Vermont ပြည်နယ်ထက်လွှတ်တော်အမတ် Bernie Sanders ကိုလည်းတွေ့ကြရမှာပါ။ COE ခီးစဉ်တွေပြန်ဆတော့မယ့်အကြောင်းကိုလည်းထက်လွှတ်တော်အမတ် Sanders ကမချန်သေးရင်တော့ပဲဗီဒီယိုနဲ့သတင်းစကားပါထားပါတယ်
။ And I also want to say that I am feeling great. I'm getting my endurance back.
တကယ်ကိုနေလို့ထိုင်လို့ကောင်းနေပြီဆိုတာပြောချင်ပါရဲ့။အားရင်နေလဲပြန်ပြေးလာပါပြီ။စီယွေခီးစင်နေအမြန်ဆုံးပြန်ဆနိုင်မို့လဲမျောလင့်ထားပါတယ်ဆိုပြီးထက်လွှတ်တော်မတ်ဆန်ဒါစ်ကပြောဆိုလိုက်တာပါ။ဝါရှင်တန်ခြေဆိုင်မူဝါဒရေးရလေးလိုက်ဌာနဘိုင်ပါတီဆန်ပေါ်လစီစင်တာကနိုင်ငံရေးအကဲခတ်ဂျွန်ဖော်တီယာကတော့ဒီမိုကရက်ကိုယ်စားလှယ်ရဲ့စကားစစ်တိုးဝဲမှာဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးကိစ္စကိုအဓိကပြောကြဆိုရမှာသိကြတယ်လို့သုံးသပ်ပါတယ်။
I think impeachment is going to be front and center.
ရေးယူရေးကိစ္စကအဓိကအကြောင်းအရာဖြစ်လိမ့်မယ်လို့ထင်ပါတယ်။သူစလဲတွေအားလုံးဟာလည်းရေးယူနိုင်မယ့်အချက်လက်တွေနဲ့ပတ်သက်လို့အခိုင်အမာပြောကြလိမ့်မယ်လို့ယူဆပါတယ်။သူတို့ကြားမှာကွာဟချက်တိတ်ကြီးကြီးမားမားတော့ရှိမယ်မထင်ပါဘူး
။ဒီမိုကရက်ပါတီကိုစားပြီးသမ္မတလောင်းဖြစ်ရေးကြိုးပမ်းနေကြတဲ့တခြားကိုယ်စားလှယ်တွေဟာလည်းလာမယ့်စကားစစ်တိုးပွဲကိုခွင့်လန်းကောင်းတစ်ခုဖြစ်မျှော်မှန်းနေကြပါရဲ့။ဒီထက်ကကယ်လီဖိုးနီးယားပြည်နယ်ထက်လွှတ်တော်မတ်ကမလာဟဲရစ်ဆာဆိုရင်လည်းမချသေးရင်တော့ပဲသမ္မတထရန့်ပေါ်ထိုးနှက်ဝေဖန်ရင်ထောက်ခံမှုရအောင်စီရင်နေတာပ
ါ He's getting Americans to turn on each other and we need to heal
American ပြည်သူတွေတယောက်နဲ့တယောက်မသိမြအောင်သူလုပ်နေတာပါဒါကိုကျမတို့ကုစားဖို့လိုပါတယ်တိုင်းပြည်ကိုစူးစိနိုင်ဖို့ကျမမှာထူခြားတဲ့အရေးချင်းရှိတယ်ဆိုတာကိုလည်းကျမသိပါတယ
်ဒီအချိန်ကဒီမိုကရက်ကိုယ်စားလှယ်ရဲ့စုထအချင်းစကားစစ်တိုးပွဲပါနောက်တစ်ချိန်နိုဝင်ဘာလနဲ့ချင်းပမဲ့စကားစစ်တိုးပွဲမှာလည်းဒီမိုကရက်ကိုယ်စားလှယ်တော်များများဆက်လက်ပါဝင်ဝင်ရကြမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်ဦးပါရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်နှစ်နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့မြန်မာတခွေအစီအစဉ်သတင်းနောက်မဆုအစီအစဉ်နဲ့စနေညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါအောင်ရှင်
အမေရိကန်ရဲ့အဓိကမဟာမိတ်တွေဖြစ်ကြတဲ့ Cut တပ်ဖွဲ့တွေနဲ့တူရကီတပ်တို့ကြားဆီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေထဲမှာအမေရိကန်တပ်တွေကြားညံ့နေတဲ့အနေအထားကိုရောက်နေပါတယ်။နှစ်ဖက်တပ်ဖွဲ့တွေနှောက်ဆုံးမဲ့လက္ခဏာတွေကိုလည်းမတွေ့ရသေးပါဘူး။အခုလိုအခြေအနေတွေကိုအခွင့်အကောင်းယူပြီးတော့ Daesh လို့ဒေသတွင်းမှာခေါ်ကြတဲ့ IS အစွန်းရောက်အကြမ်းဖက်သမားတွေပြန်ပြီးတော့ကောင်းတော်လာမဲ့အနေအထားတွေတွေ့နေရတယ်လို့အမေရိကန်စစ်ဖက်နဲ့ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားမြောက်ပိုင်းက Cut တပ်ဖွဲ့တွေကိုတူရကီစစ်တပ်ကကျူးကျော်တိုက်ခိုက်နေတဲ့လို့ရကိုသဘောမတူကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးမှာကွယ် SP ကပင်ဒဂွန်စစ်ဌာနချုပ်မှာတောက်ကြနေကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အီရန်နိုင်ငံရဲ့ညလုံးတဲ့ပြုမှုတွေကိုဟန်တာနိုင်ဖို့အတွက်အမေရိကန်ကဆော်ရီနိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်ရာပေါင်းများစွာဆီလုသွားမှာဖြစ်ပါတယ်။အမေရိကန်ကဆော်ရီနိုင်ငံကိုပို့ဆောင်သွားမယ့်အထက်မှာတိုက်လေရင်အုပ်စုနှစ်စုနောက်ထပ် Patriot ဒုံးကျည်ပြုလုပ်တဲ့စင်တွေ THAAD ဒုံးခွင်ဒုံးစနစ်နဲ့တပ်ဖွဲ့ဝင်တွေပါဝင်မှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကသတင်းထောက်တွေကိုတောက်ကြနေကပြောဆိုသွားပါတယ်။ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဖြစ်ဂျွန်ဆာလီဗန်ကိုအမေရိကန်သမ္မတဒိုနယ်ထရမ့်ကနာမည်စင်တင်သွင်းလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကရဲ့ဒုဝန်ကြီးတာဝန်အဖြစ်သူလက်ရှိတာဝန်ထမ်းဆောင်နေတာပါ။မစ္စတာဆာလီဗန်ကိုအထက်လွှတ်တော်ကအတည်ပြုခဲ့မယ်ဆိုရင်တော့ပြီးခဲ့တဲ့ဩဂုတ်လမှာရုရှားဆိုင်ရာအမေရိကန်သံတမန်ရထူကနေနှုတ်ထွက်သွားတဲ့ဂျွန်ဟတ်စမန်ဂျူနီယာနေရာမှာအစားထိုးတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်နဲ့အနီးတစ်ဝိုက်ကိုနီပေါင်60အတွင်းအဆိုအဝါဆုံးတိုက်ဖုန်းမုန်တိုင်းကြီးအခုသတင်းကြေညာနေတဲ့အချိန်မှာပဲဝင်ရောက်တိုက်ခတ်နေပါရယ်ဟာကီဗီမုန်တိုင်းဟာဒေတာစံတော်ချိန်စနေညပိုင်းမှာတိုကျိုမြို့အနောက်တောင်ပိုင်းကုန်းနှမိုင်းကိုစတင်ဝင်ရောက်တာပါတိုကျိုမြို့နဲ့အနီးတစ်ဝိုက်တွင်မှာမိုးရွာချိန်အနည်းရှိလောက်တဲ့အထိနေထားသည့်မိုးရွာသွန်းမယ်လို့ဂျပန်မိုးလေဝသဌာနကတည်ပြီးထားပါရယ်ဟာစီကူအရက်ကိုမုန်နေမွေရောက်ခင်လေးမှာပဲတိုကျိုမြို့နဲ့ကပင်လယ်ပြင်ကိုပို့ပြပြီးတော့ပြည်အား5.3ရှိတဲ့ငလင်းလှုပ်သွားခဲ့ပါသေးတယ်
စနေညနေခင်းရဲ့နောက်ဆုံးရသတင်းကြေညာကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Zubail Edaris ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်နှစ်နာရီကြာ9နာရီကြာရင်ထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.
Thank you.